တောင်ပြုတ်ပင်လယ်ထဲမှာရေနံနမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားဖိလစ်ပိုင်တန်းတော်မှာရေနံနဲ့သဘာဝတန်းွေပူးတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါတယ်တောင်ပြုတ်ပင်လယ်ကနေရာအတိအကျဖော်ပြခြင်းရှိတဲ့နေရာမှာပူးတွဲတူးဖော်ရေးကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါကောင်းကောင်းနှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးတဲ့အပြင်ဖိလစ်ပိုင်နိုင်ငံအခြေခံစောက်အုံတွေတိုးတက်ရေးအတွက်တရုတ်ကဒေါ်လာဘီလီယံနဲ့ချီငွေချေးကူညီဖို့လဲတမရရှိရဲ့ခီးစဉ်အတွင်းမှာကမ်းလှမ်းမယ်လို့မျှော်လင့်ရပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးပြဿနာဖြစ်နေချိန်မှာတရုတ်ကအာရှနိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေပိုရဖို့အတွက်ကြိုးစားနေပါတယ်။ဒါအပြင်သူ့ရဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအောင်မြင်ဖို့အာရှဒေသတလောရင်းနှီးမြှုပ်နှံမှုတွေကူညီထောက်ပံ့မှုတွေကိုလည်းလုပ်နေတာပါ။ဖိလစ်ပိုင်သမ္မတဒူတာတီကလည်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နဲ့ဆက်ဆံရေးကောင်းမွန်အောင်ပို့လို့မယ်လို့ကြေညာထားတာဖြစ်ပါတယ်။တရုတ်သမ္မတရောက်လာတဲ့ဒီကနေ့အင်္ဂါနေ့မှာပဲတရုတ်ကောင်စစ်ဝင်ရုံးရှိမှဖိလစ်ပိုင်ဟာရောင်းရမဟုတ်ဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေနံနမိတ်အငင်းပွားမှုကြောင့်နိုင်ငံကအငင်းပွားမှုဖြစ်ရှင်ရေးခုံတမာတိအဖွဲ့ရဲ့အဆုံးအဖြတ်ကိုတောက်ခံခဲ့တဲ့ဖိလစ်ပိုင်ကသမ္မတဒူတာတီလက်ထက်မှာတရုတ်နဲ့ဆက်ဆံရေးပို့ပြီးတော့တိုးတက်လာနေတာဖြစ်ပါတယ်။